ရက် တပ်တ် 6 ပတ်အပြည့်ရပြီးအစ္စရေးဖမ်းဆီးထားတဲ့ ပါလက်စတိုင်း အကျဉ်းသားနဲ့ Hamas ဖမ်းသွားတဲ့ တစားခံတွေ လဲလဲရေး ပါဝင်တဲ့ အပြစ်ခတ်ရစရေး အစုပြုချက်တရက်ကို လက်ခံရရှိခဲ့တယ်လို့ Hamas ခေါင်းဆောင် Ismail Haniyeh က အင်္ဂါနေ့က ပြောလိုက်ပါတယ် လေလာပြီးတဲ့နောက် ဆွေးနွေးဖို့ အင်ဂျင်နိုင်ငံ ကိုင်ရို မြို့ကို သွားရောက်မယ်လို့လဲ Mr. Haniyeh က ဆိုပါတယ် ဒါပေမဲ့ ဦးစားပေးကတော့ အမြဲအပြစ်ခတ်ရစဲဖို့နဲ့ ဂါဇာကနေ အစ္စရေးတပ်တွေ ယူသွေးရေးဖြစ်တယ်လို့ သူက ပြောပါတယ် Hamas က ဂါဇာပြန်လဲ တိဆောက်ရေး လုပ်ချင်ပြီး ဂါဇာ ကို အစ္စရေးက နှစ်ပေါင်းများစွာ ပိတ်ဆို့ထားတာကို ပြန်ဖွင့်ကျင်းတာလဲ ပြောပါတယ် အစ္စရေးက ထိန်းထားတဲ့ ပါလက်စတိုင်း အကျဉ်းသားတွေ ပြန်လို့ရေးဟာလဲ Hamas ရဲ့ လူလားချက် ဖြစ်ပါတယ် ပြည်ထောင်စုနိုင်ငံ ပါရီမြို့မှာ American, Israel, Qatar နဲ့ Egypt တာဝန်ရှိသူတွေက ဆွေးနွေးခဲ့ကြတာကအခုလို ဖြစ်နိုင်မွဲရှိတဲ့ သဘောတူညီချက်တည်းရဲ့ မူကြမ်း ထွက်ပေါ်လာခဲ့တာပါ November လ ကုန်ပိုင်းတုန်းကတော့ တပတ် ပြည့်ရခဲ့ပြီး Israel က Palestine အကျဉ်းသား 240 လွတ်ပေးခဲ့သလို Hamas က တစားခံ 100 လွတ်ပေးခဲ့ပါတယ် Hamas စီမှာ တစားခံ 100 ကျော် ကြန့်ရှိနေပါသေးတယ်